ရောပါတမကအီယူကနေနှုတ်ထွက်မယ်ဆိုတဲ့ဗြိတိန်နိုင်ငံရဲ့အဆိုပြုချက်အသစ်ကိုအီယူကတန်တရားနဲ့တုံ့ပြန်ပါတယ်။ဗြိတိန်နှုတ်ထွက်ပြီးရင်အီယူထဲကျန်ခဲ့မဲ့အိုင်ယာလန်သမ္မတနိုင်ငံနဲ့ဗြိတိန်ထဲမှာဆက်ရှိနေတဲ့မြောက်အိုင်ယာလန်တို့ကြားနေဆက်ရဲ့အနာဂတ်ရေးမှာကြောင်းပိတ်မိနေတဲ့အခြေအနေကိုကြော်လွှားဖို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကအစီအစဉ်တစ်ရက်ကိုအင်္ဂါနေ့တုန်းကအကျဉ်းယုံပြောသွားခဲ့တာပါ။ဗြိတိန်ကတော့ဒီလကုန်မှအီယူကနှုတ်ထွက်ဖို့ရှိတဲ့အကြောင်းHenry Richwell လန်ဒန်ကနေပြဖို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင်
။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ပါတီထောက်ခံသူတွေရှေ့မှာ Brexit နှုတ်ထွက်ရေးကတိကိုထပ်ပြီးပြောပါတယ
်။ Whatever happens we must come out by the end of October.
ဘယ်လိုဝဲဖြစ်ဖြစ်အော်တိုဘာလကုန်ကျရင်ကျွန်တော်တို့ထွက်မှာပါ
။ EU ကနှုတ်ထွက်ရေးမှာ Ireland အတားအဆီးလို့ခေါ်နေကြတဲ့ကိစ္စကို EU ဘက်ကဖယ်ရှားနိုင်ရေးအဆိုပြုချက်တစ်တရက် Johnson ကတင်ပြခဲ့ပြီးဒါကအခြားသဘောတူညီမှုမရခင်အထိအိုင်ယာလန်နယ်စပ်အတားအဆီးတွေမလိုလားတဲ့ EU နဲ့ဗြိတိန်ကိုပိုပြီးနှိမ့်ဆက်စီမှာဖြစ်ပါတယ်။ EU ရဲ့တကူတည်းသောအကူအညီဈေးကွက်ထဲမှာမြောက်အိုင်ယာလန်ဆက်နေဖို့ဗြိတိန်ကအကြံပြုသလို EU အောက်ခွန်စနစ်ကနေနှုတ်ထွက်ဖို့ကိုလည်းအကြံပြုထားတာဖြစ်ပါတယ်။ဒီအကြံပြုချက်အရနယ်စပ်မှာအောက်ခွန် gate တချို့ထားရှိဖို့လိုအပ်ပါတယ်။ Belgium က EU ပါလီမန်အမတ်တူဦးဖြစ်တဲ့ Guy Verhofstadt ကတော့
We don't think that this is really the safeguard.
ဒါဟာအိုင်ယာလန်ကလိုအပ်နေတဲ့အကာအကွယ်မျိုးပေးနိုင်မယ်လို့ကျွန်တော်တို့မထင်ပါဘူး
။အစောပိုင်းတုတ်ပြန်မှုတွေအရဒီအကြံစီဟာ EU နဲ့အိုင်ယာလန်တို့ကြားတောင်းဆိုချက်ကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။ Michael Barnier ဟာ EU ဘက်က Brexit ညှိနှိုင်းမှုဖြစ်ပါတယ
်။ To be frank, a lot of work.
ပုံမှန်လေးလေးပြောရရင်အားလုံးပြည့်ပြည့်စုံဖို့အများကြီးလုပ်ဖို့လိုနေပါသေးတယ်
။ဗြိတိန်နိုင်ငံထဲမှာလည်းအကြက်တဲတွေကရှိနေပါတယ်။Boris Johnson နဲ့ EU တို့သဘောတူညီချက်ရသည့်တိုင်အောင်ဗြိတိန်လွှတ်တော်မှာအတည်ပြုဖို့လိုသေးတာပါ။ Alan Wega ဟာဗြိတိန်နိုင်ငံကချင်းကြီး European အစီအစဉ်အဖွဲ့ဝင်သူဖြစ်ပါတယ်။
European Union now is worried that Boris Johnson has created a scenario.
ပြန်လည်တင်ပြလာမယ်ဘယ်လိုအပြည့်အယူမျိုးကိုဖြစ်ဖြစ် Labour Party အမတ်တွေလက်မခံတော့တဲ့အထိဗြိတိန်အောက်လွှတ်တော်မှာစိတ်ဝမ်းကွဲလောက်အောင် Boris Johnson လှုပ်ထားခဲ့နေပြီလားလို့အခုခါဥရောပသက်မကကဆိုရင်းနေပါတယ်။
ဂျိုဆင်မတိုင်ငယ်ဝန်ကြီးချုပ်လုပ်ခဲ့တဲ့ Theresa May တို့ကခွဲထွက်ရေးသဘောတူညီချက်ကို၃ချိန်ပယ်ချခံရသလို Conservative အစိုးရကလည်းအတိုက်ခံ Labour အမတ်တွေရဲ့မဲအပေါ်အားထားနေရတဲ့အခြေအနေဆက်ခဲ့ပါတယ်။ Labour Party ခေါင်းဆောင် Jeremy Corbyn ကတော့
It's worse than Theresa May's deal. I can't see it getting this.
ဒါက Theresa May သဘောတူညီခဲ့ရတဲ့တောင်ပိုဆိုးနေပါတယ်။ဒါက Boris Johnson သူရမယ်လို့ထင်ထားတဲ့ထောက်ခံမှုမျိုးရလာလိမ့်မယ်လို့ကျွန်တော်မမြင်ပါဘူး။
မကြခင်ကဗြိတိန်မှာပြဋ္ဌာန်းလိုက်တဲ့ဥပဒေအရတော့ဗြိတိန်နှုတ်ထွက်ရေးအချိန်တိုးပေးဖို့ EU ကိုတောင်းဆိုရမှာပါမကြခင်ဖြစ်လာနိုင်ပွဲရှိတဲ့ရွေးကောက်ပွဲနဲ့နိုင်ငံရေးအခွင့်အရေးမှုတွေဟာဥရောပတစ်ခုတည်းကိုသာရည်ရွယ်တာမဟုတ်ပဲဗြိတိန်မဲဆန္ဒရှင်တွေကိုလည်းရည်ရွယ်နေတာဖြစ်ပါတယ်ခင်ဗျာ